လေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်တပင်ရဲ့တက်တမ်းမှာပြိုးပင်ဘဝဟာအရေးအကြီးဆုံးအချိန်ဂရုစိုက်ရမယ့်အနေအထားပါပဲလူငယ်ဆိုတာအနာဂတ်ကောင်းဆောင်တွေလို့ကျွန်တော်တို့ဂါထာတွေလိုရွတ်ခဲ့ကြပါတယ်ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအာမနာတန်သုံးသပ်ကြည့်တဲ့အခါဂါထာရွတ်ရုံကခက်များများပါပဲကလေးနဲ့လူငယ်တွေကိုတန်ဖိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတန်ဖိုးထားခံရသူဟာတန်ဖိုးရှိအောင်နေပါလိမ့်မယ
်ဒီတစ်ပတ်တော့ပြီးခဲ့တဲ့အခေါက်ကကျွန်တော်ပြောပြခဲ့တဲ့ကလေးကာတွန်းတွေကလေးစာပေတွေကဇက်ကောင်တွေအကြောင်းကိုဆက်ကြရအောင်ပါကျွန်တော်တို့နိုင်ငံတွင်းကဆရာတွေရဲ့ဖန်တီးခဲ့တဲ့ကျွန်တော်တို့အတွက်တငယ်ချင်းတွေပေါ့လေသူတို့အကြောင်းလည်းကျွန်တော်ပြောခဲ့ပြီးပါပြီဒါပေမဲ့ကျွန်တော်တို့နိုင်ငံတကာကာတွန်းတွေကနေဘာသာပြန်ထားတဲ့မောင်ကဘာကိုကြည့်ပါကျွန်တော်တို့တငယ်ချင်းမောင်ကဘာပေါ့ခန္ဓာကလူကိုယ်လုံးဒါပေမဲ့သူ့ခေါင်းကကဘာလုံးကြီးတဘာအဝအရပြောမယ်ဆိုရင်ယုတ်တိမရှိဘူးပေါ့ဒါပေမဲ့ဒီနေရာမှာကျွန်တော်အခုတွေးမိပြီပေါ့လေဒီကနေ့ပြန်ပြီးတော့စဉ်းစားကြတဲ့အခါမှာယုတ်တိဆိုတဲ့ကိစ္စအแทအတိတ်ပဲရှိဖို့ပဲလိုတယ်လို့ကျွန်တော်တွေးမိသွားတာပါယုတ်တိမရှိတာကိစ္စမရှိဘူးဘာအတိတ်ပဲလဲမောင်ကဘာဆိုတဲ့တိုင်း तू ကနိုင်ငံတကာကိုရှောက်သွားတယ်မတရားမှုတွေ तू တွေ့ရတယ်ဝင်ဖြည့်ရှင်းတယ်အားနေတဲ့ပဲကကယ်ရတယ်ကျွန်တော်တို့လည်း तू နဲ့အတူကဘာတလားကိုလိုက်သွားရတာပဲလူဆိုးတွေကိုစိတ်ဆိုးကလူကောင်းတွေအတွက်ပူပန်ရ तू ကူညီကယ်တင်လိုက်တော့ကျွန်တော်တို့တငယ်ချင်းမောင်ကဘာအတွက်ဂုဏ်ယူကျေးနပ်ရတယ်ဒီအချိန်မျိုးမှာကျွန်တော်တို့ကလေးတွေပဲမြင်ထဲမှာလူမျိုးတို့နိုင်ငံတို့ဆိုတာကိုကြော်လိုက်ပြီးတော့တရားမှုနဲ့မတရားမှုကသာကြည့်ကြတယ်။ငါလူမျိုးမဟုတ်လို့ငါနိုင်ငံသားမဟုတ်လို့ငါတိုင်းပြည်မဟုတ်လို့ဆိုတာမျိုးကျွန်တော်တို့မတွေးတော့ဘူး။ကျွန်တော်တို့ကမတရားမှုဆိုရင်လက်မခံဘူး။တရားမျှတမှုဘက်ကပဲမောင်ကဘာနဲ့အတူနေမယ်ပေါ့။ကြည့်ကြည့်ပါဦးကျွန်တော်တို့ငယ်ငယ်ကကာတွန်းစက်ကောင်တွေမှာကြံ့မဟုံးနဲ့တငယ်နာကြံ့မဟုံးဆိုတဲ့တိုင်းရင်းစေးအခေါ်အဝေါ်တစ်မျိုးပေါ့ကလေးယောဂတစ်မျိုးကိုနာမည်ပေးလိုက်ပြီးတော့ဇာတ်လိုက်တယောက်ဖြစ်လာတယ်။မူရင်းကနိုင်ငံသားကာတွန်းနဲ့ဒါပေမဲ့ရန်ကုန်စက်မှုတက်ကတူကဆရာဦးအောင်မြင့်ကမိတ်ဆက်ပေးတာနဲ့ကျွန်တော်တို့တငယ်ချင်းဖြစ်လာတာပဲကျွန်တော်တို့နဲ့အတူကဘာကူပတ်ခဲ့ကြတာပဲဒီလိုပါပဲခင်ဗျာတိတ်ပံလူလင်မောင်တီထွင်တဲ့အတူကျွန်တော်တို့ကော်စောပြန်နေစီးရင်နဲ့စိတ်ကူးထဲမှာရင်မျိုးစုံတီထွင်ခဲ့ကြပါတယ်ဒီလိုပါပဲချစ်ဖွယ်လိုပဲနေပါညစ်ကြယ်လိုမလုံမိစေနဲ့လို့လည်းအချင်းချင်းသတိပေးခဲ့ကြပါတယ်ဟောအရင်တုန်းကတော့ကျွန်တော်တို့ဟာဘလူးဆိုတာကြောက်စရာလို့ထင်ခဲ့ကြတယ်ဒါပေမဲ့အာလာဒင်မိခွဲ့ဆောင်ဘလူးနဲ့တွေ့မှကျွန်တော်တို့ကစိတ်ထားတွေပြောင်းသွားတယ်ဘလို့ပြောင်းသွားတယ်လဲဘလူးကမေးတယ်အရှင်ဘာဆောင်ကျင်းပေးရပါမလဲအရှင်လို့မေးတိုင်းမှာကျွန်တော်တို့ကဩလူဆိုတာအရှင်သခင်ပါလားဘယ်တတဝါကူမှကြောက်စရာမလိုပါလားဆိုတာကိုကျွန်တော်တို့ငယ်စိတ်ကလေးတွေမှာတရေးရေးနဲ့နားလည်လာတာမျိုးရှိပါတယ်ရုတ်တရက်ကြည့်တော့အလာတင်မိခွဲ့ဇလန်းဟာငါအတိတ်ပဲမရှိတာကွာရုတ်တိမရှိတာလို့ပြောကောင်းပြောပါလိမ့်မယ်ဒါပေမဲ့ကျွန်တော်တို့အတိတ်ပဲတကယ်တော့ရှိခဲ့ပါတယ်ခုနပြောသလိုပါအရင်ကကြောက်ခဲ့တဲ့ဘလူးကိုတော့ကျွန်တော်တို့ကမကြောက်တော့ဘဲနဲ့ခိုင်းလို့ရတယ်ဆိုတာမျိုးကျွန်တော်တို့အဲ့ဒီအသည့်ကိုရလိုက်တာ။နောက်ကျွန်တော်တို့ရွှေသွေးဆိုတဲ့စားတောင်ထဲမှာမောင်ရိုးအကြောင်းကိုကျွန်တော်တို့ဖတ်ကြတဲ့အခါလဲ"အော်ရိုးလုံးတော့အားတယ်။အားလုံးတော့အမြဲခံရတယ်။သူတစ်ခါခံလိုက်ရတယ်။မောင်ရိုးတို့ကတော့ခံလိုက်ရပြန်ပြီ"လို့ရေရွရင်းနဲ့သူ့လိုမအားအောင်ကျွန်တော်တို့သတိပြုရပါတယ်။နောက်ကာတွန်းအောင်ရှင်ရဲ့ဇက်ကောင်တွေကိုကြည့်ပါဦး။မြောက်ဆုပ်မြောက်နာလို့អော်ရင်းနဲ့နှလုံးမျိုးတနတ်ကြီးနဲ့နောက်ကနေလိုက်လိုက်ပြစ်နေတဲ့ဥစိတ်တို့ကိုကျွန်တော်တို့တွေ့တိုင်းអော်ဒေါသကြီးတာတော်တော်ဆိုးပါလားအများအမြင်မှာဟားတိုက်ချင်းစရာကြီးပါလားလို့ကျွန်တော်တို့သတိပြုမိခဲ့ကြပါတယ်သူ့တဘာဝအရအစားအစာငပြောသီးတွေကိုအကြံပိုင်ပိုင်နဲ့ရယူသွားနိုင်တဲ့မြောက်ညူကိုတွေ့တိုင်းလဲကျွန်တော်တို့ကဘာကိုရတယ်လဲဆိုတော့သူ့ရဲ့တဘာဝအစားအစာပြည့်တဲ့ငပြောသီးတွေကိုအကြံပိုင်ပိုင်နဲ့ရယူသွားနိုင်တဲ့မြောက်ညူကိုတွေ့တိုင်းလဲကျွန်တော်တို့ကဘာဖြစ်တယ်လဲဆိုတော့ဩဒေါသကြီးတဲ့သူကိုညာရှိတဲ့လူကအตาကြီးရတာပါလားလို့ကျွန်တော်တို့သတိထားမိခဲ့ကြတာကိုနောက်ပြီးတော့လဲကြည့်ပါဦးဗျာပတ်စံတွေကိုတိုက်ကြီးထဲမှာထည့်ထားပြီးတော့အိမ်ကြီးတစ်လုံးစာလောက်ပတ်စံတွေရွှေငွေရတနာတွေအပြည့်နဲ့နေပြီးတော့အမြဲတမ်းပူလောင်နေရတဲ့ဥက္ကစီကိုကြည့်ကျွန်တော်တို့အဲ့ဒါတွေကြည့်ရင်းနဲ့ဘာဖြစ်လဲဆိုတော့ဩလောကကြီးမှာဈေးကုတ်လွန်းရင်တွန့်တိုလွန်းရင်အင်းဒီမဲ့ရတယ်လူတွေလှောင်ပြောင်းစရာဖြစ်ပါတယ်လို့အတုလူမဖြစ်အောင်ကျွန်တော်တို့မျှဝေပေးတတ်ရမယ်လို့ကျွန်တော်တို့နားလည်ခဲ့ကြပါတယ်ကျွန်တော်တို့တွေဟာကာတွန်းမြေစာရဲ့စိတ်မြောက်မြောက်လိုပဲအစော့တန်ရင်ကာတွန်းတပ်စင်ရဲ့ဘဲဥငုံဥတို့လိုကိုယ့်ရုပ်ကာယတွေကိုတွေ့ကြုံရင်ကျွန်တော်တို့ဘာတွေစဉ်းစားခဲ့ကြလဲကာတွန်းအောင်ရှင်ရဲ့ဥလူဘောလိုအသက်ကြီးပြီးတော့အချိန်မရှိတာမျိုးတော့မဖြစ်ချင်ဘူးလို့ကျွန်တော်တို့နားလည်ခဲ့ကြပါတယ်ညံကျယ်ကလေးလိုငယ်ပေမဲ့ထက်မြက်ချင်ခဲ့ကြပါတယ်ဒီတော့ကျွန်တော်တို့စဉ်းစားမိတာကကျွန်တော်တို့ရဲ့တငယ်ချင်းဇက်ကောင်တွေကပဲကျွန်တော်တို့ကိုဘာဖြစ်စေခြင်းနဲ့ဘာမဖြစ်စေခြင်းဘူးလို့သင်ပေးခဲ့တယ်လို့အခုနားလည်ပါတယ် ကျွန်တော်တို့ဟာကာတူးတွေကခလေးစကောင်တွေလိုဘယုတ်ကြရင်နဲ့ဆက်စုရင်နဲ့ခလေးဘဝအရသာကိုကျွန်တော်တို့ရခဲ့ပါတယ်အခုခေတ်ခလေးတွေကျွန်တော်တို့လိုမိတ်ဆွေဘယ်နှယောက်ရှိတယ်လဲတငယ်ချင်းဘယ်နှယောက်ရပြီးတော့စိတ်ကူးရင်နဲ့လက်တွေ့ဘဝထဲမှာဘလောက်ပျော်ရွှင်ကြတယ်လဲဆိုတာကိုကျွန်တော်မေးလိုက်စဉ်းစားမှပြီဗျာ